ီးပညာတွေတိုးတက်နေတဲ့ခေတ်မှာလုပ်ငန်းခွင်တွေမှာမရှိမဖြစ်တုံးရမယ်။တကူရေးကာကွယ်ရေးပစ္စည်း PPE တွေလည်းခေတ်နဲ့အညီထောက်လုပ်နေကြတာဖြစ်ပြီးဒါကိုမြန်မာနိုင်ငံကအလုပ်သမားတွေမှန်မှန်ကန်ကန်သုံးနိုင်ဖို့အတွက်စိတ်ကိုအရေးပါတဲ့အကြောင်းစင်ကာပူလုပ်ငန်းခွင်အန်နီယခင်းရေးဆိုင်ရာအင်ဂျင်နီယာဦးအေးငင်းကပြောပြပေးမှာပါ။တကူရေးကာကွယ်ရေးပစ္စည်းလို့ခေါ်တဲ့ Personal Protective Equipment PPE တွေကိုသူ့နေရာနဲ့သူစနစ်တကျအသုံးချရဖို့အရေးပါပါတယ်
။ဟိုမှာကောင်းကိုကာကွယ်ပေးမယ်ဟုတ်ထုတ်မှာ helmet လို့ဟိုမျက်လုံးကိုကာကွယ်ပေးတဲ့ NAK မျက်မှန် safety glass မျက်နှာတစ်ခုလုံးကိုကာကွယ်ပေးတဲ့မျက်နှာက face shield နားကိုကာကွယ်ပေးတဲ့နှာကျက်နားဆို ear plug ear mask အသက်ရှူလမ်းကြောင်းကာကွယ်ပေးတဲ့ဖုံးကားနှာခေါင်းစော့ dust mask respirator လက်ကိုအကာအကွယ်ပေးမယ်လက်အိတ် hand gloves ခြေထောက်ကိုအကာအကွယ်ပေးတဲ့ ankle buff နဲ့ safety shoe အမြင်ရနေတူကြမှာကိုအကာအကွယ်ပေးတဲ့ကိုယ်တိုင်ယူ safety harness ဓာတုဆေးရည်ထိမဲ့အနေနဲ့အကာအကွယ်မဲ့ award apron ဒီကိုလုံးအကာအကွယ်ပေးတဲ့ cover တော့ဖြစ်ပါတယ်ဒီကိုရေကာကွယ်ပစ္စည်းတွေကိုသူနဲ့တင့်တော်တဲ့နေရာမှာပဲဝတ်ဆင်ရပါတယ်ဥပမာအားဖြင့် safety helmet ကို cycle စီးတဲ့နေရာမှာဆောင်းလို့မရတယ်လို့ cycle အုပ်ထုပ်ကိုလည်းပဲ safety helmet အနေနဲ့သုံးလို့မရပါဘူး
အလုံးလုံးတဲ့သူတွေအတွက်ပေါ့နော်ဒီတကူရေကာကွယ်ပစ္စည်းတွေဖို့ဖို့ဘာကြောင့်အရေးကြီးရပါလဲဆရာ
။အလုံးလုံးတဲ့အခါမှာလုံးတဲ့သူကိုထိခိုက်ရှံ့တာဖြစ်ဖို့အမတန်အခွင့်အလမ်းများပါတယ်။ထင်သာမြင်သာရှိတဲ့ဥပမာတစ်ခုကိုပြရလို့ရှိရင်လယ်သမားတွေပုတ်တက်စီချမ်းတာပါ။အခုနေခါမှာဘယ်လယ်သမားမှတကူရေကာကွယ်ပစ္စည်းတွေတုံးပြီးတော့ပုတ်တက်စီချမ်းတာမလုပ်ကြသေးပါဘူး။အဲ့ဒါအမတန်မှအနေများပါတယ်။ပုဒ္ဒစီဆိုတာအစိတ်ဖြစ်ပါတယ်ပုဒ္ဒစီဖြစ်တဲ့အခါမှာအဲ့ဒီစိတ်တွေကလူခန္ဓာကိုယ်ရဲ့ကိုနီလန်းသုံးွယ်နဲ့ဝင်နေပါတယ်ရေပြားကနေဝင်နေတယ်နှာခေါင်းကနေဝင်နေတယ်နောက်ပြီးတော့ဗစက်ကနေဝင်နေပါတယ်ပုဒ္ဒစီဖြစ်တဲ့အခါမှာလူခန္ဓာကိုယ်ရဲ့ကိုနည်းနည်းချင်းဝင်လို့ခဏနဲ့မသိနိုင်ပါဘူးအဲ့လိုမသိတာတဲ့အတွက်လူတွေကလည်းဂရုမစိုက်ပါဘူးဒါပေမဲ့နှစ်ရှည်လာမြန်ပုဒ္ဒစီဖြစ်လာတဲ့အခါမှာခန္ဓာကိုယ်ရဲ့ကိုဝင်သွားတဲ့အစိတ်တွေစုပြီးတော့ကျန်းမာရေးကိုကောင်းကောင်းဒုက္ခပေးပါတယ
်ဘလို့ကာဝေးပစ္စည်းတွေသုံးဖို့လိုပါတယ်
ပုဒ္ဒစီဖြစ်တဲ့အခါမှာဝါမပစ္စည်းတွေကတော့နေရွက်အုပ်တက်တီဆောင်းလို့ရတဲ့အုပ်ထုံးရနိုင်ရင်တော့ဖေးစီးဝတ်တာကောင်းပါတယ်ဖေးစီးဆိုတာကတော့မျက်နှာတစ်ခုလုံးကိုကာဝယ်ပေးထားတာဟာပေါ့နော်။တော့မျက်လုံးနေရာမှာ safety glass စီးဖြတ်တဲ့အခါမှာဝတ်တဲ့အင်ဂျင်အင်ဂျင်လက်ရှိအထူစားပေါ့ဝတ်ရပါမယ်။ကောင်းတာကတော့စင်ပေါင်းမီရှိချုပ်ပြီးဝင်နိုင်ရင်ကောင်းပါတယ်။ဟိုဗမာတွေကပစိုးကိုတူတူဝတ်ကြတာများပါတယ်။ပစိုးရဲ့လွတ်နေတဲ့အောက်ပိုင်းမှာပုဒ္ဒစီတွေထိပါတယ်အဲ့တော့ကြောင့်ဇင်ပေါင်းမီရှိချုပ်ပြီးတော့ဝတ်တာကောင်းပါတယ်။နောက်ပြီးတော့ rubber leg အဲ yellow leg ကတော့မကောင်းပါဘူး။နောက်အရေးကြီးဆုံးကတော့ respirator လို့ခေါ်တဲ့နှာခေါင်းစုပ်ပါ။သူကအပြင်းအလာနဲ့မကောင်းတဲ့လေတွေကိုစစ်ပစ်လိုက်တဲ့ကြောင်အသက်ရှူတဲ့အခါမှာလေကောင်းလေသန့်ရအောင်လို့လုပ်ပေးပါတယ်။ထိနိုင်လို့ရှိရင်တော့ safety shoe ဝတ်စေခြင်းပါတယ်။တကယ်လို့ safety shoe မရနိုင်တော့မှခြေတော်တစ်ခုလုံးကိုအုပ်ထားတဲ့ canvas ဖိနပ်လောက်တော့ဝတ်လို့အဆင်ပြေပါတယ်။ဆေးပြန်ပြီးတဲ့အခါမှာဆေးပြန်တော့ကသုံးထားတဲ့အဝေးစားတွေအသုံးဆောင်လို့ပြန်မွေဖက်နဲ့အလုံးကိုရှော့ပစ်ဖို့လိုအရေးကြီးပါတယ်အဲ့ဒါကတော့ကြိုတမျိုးကောက်ွက်နေလိုက်နေပါ
တကူရေကောက်ွက်ပစ္စည်းတွေကစံတက်မှတ်မှုဘာတွေရှိပါလဲဆရာ
ဟာတကူရေကောက်ွက်ပစ္စည်းလို့ဆိုတာလူအန္တရာယ်ကနေပြီးတော့ကောက်ွက်မှုဖြစ်တဲ့အတွက်ကြောင့်ထုတ်ချင်တိုင်းထုတ်လို့မရပါဘူးအဲ့ပစ္စည်းတွေကိုထုတ်ဖို့အတွက်သတ်မှတ်ထားတဲ့စံနှုန်းတွေရှိပါတယ်သုံးတဲ့ပစ္စည်းထုတ်ပုံထုံနည်းထုတ်ပြီးတဲ့အခါမှာစံတက်တဲ့စံနှုန်းစောင့်ရှိပါတယ်အဲ့ဒီစံနှုန်းတွေနဲ့စစ်ဆေးပြီးတော့မှအောင်မီဆိုတော့မှဈေးကပ်ပြီးလိုက်ပါတယ်။အဲ့ဒီသိပ်ပါတဲ့ပစ္စည်းကိုမှဈေးကထမရောင်းဝယ်ရှိပါတယ်။အဲ့ဒီသိပ်မပါဝင်တဲ့ဈေးကထမရောင်းလို့ရှိရင်သူ့ကိုအပြစ်ပေးအရေးယူလို့ရပါတယ်။အခုမြန်မာပြည်ကတိုင်ဝမ်၊ထိုင်း၊အင်ဒိုနီးရှား၊စင်ကာပူစတဲ့နိုင်ငံတွေကနေပြီးတော့ PPE တွေတင်သွင်းပြီးရောင်းချနေတာရှိပါတယ်။အဲ့ဒီထက်မှာတရုတ်ကတွင်းလာတဲ့ PPE တွေဆိုတော်တော်ကိုအီသွင်းညံ့တယ်လို့သိရပါတယ်။ဟိုထိုင်းလာတဲ့ပစ္စည်းတွေမှာဆိုလို့ရရင်သူတို့လက်မှတ်တွေပါလာတွေ့ပါတယ်။နောက်ပြီးတော့ပစ္စည်းတွေပေါ်မှာလည်းပဲပယ်စံနှုန်းနဲ့စစ်ဆေးထားတယ်ဆိုတဲ့စိတ်တွေလည်းရိုက်ထားတာတွေ့ရပါတယ်။တိယုတ်ပစ္စည်းတွေကဈေးပေါ်တဲ့အခါကျတော့အလုတ်ရှင်တွေကလည်းအဲ့ဒီပစ္စည်းတွေဝယ်ပြီးတော့အလုံသမားတွေဝတ်စီတယ်။အီးသွင်းညံ့တဲ့ PPE တွေဝတ်လိုက်တဲ့အခါကျတော့အလုံသမားတွေအတွက်ဘလို့မှအန္တရာယ်ကိုအကာအကွယ်ပေးဖို့မဖြစ်နိုင်ပါဘူး။ဒါဆိုတော့အခုပြည်တွင်းမှာပါတာမန်ကလေးကစားစရာအယုတ်ထုတ်တယ်မျိုးထုတ်ပြီးရောင်းနေရပါ။ဟော PPE ဆိုတာအလုံလုံးတဲ့သူတွေကိုအန္တရာယ်မဖြစ်အောင်အကာအကွယ်ပေးတဲ့ပစ္စည်းတွေလို့ကိုထုတ်ချင်တယ်လို့ထုတ်လို့မရပါဘူး။သတ်မှတ်ထားတဲ့စံနှုန်းတွေအရာထုတ်ရတယ်သတ်မှတ်ထားတဲ့ပစ္စည်းတွေကိုသုံးရတယ်ပေါ့နော်ပစ္စည်းထုတ်တဲ့နေရာမှာ raw material အဲ့တော့အဲ့ဒါလို့လုတ်ချင်တယ်လို့လုတ်နေကြတာတွေပေါ့မလုတ်နိုင်ဥပဒေနဲ့တာစီဖို့အရေးကြီးလို့လို့ပါတယ
်တကူရေကာကွယ်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဘယ်သူတွေစီမှာတာဝန်တွေရှိပါလဲဒီလိုမျိုးအလုပ်သမားတွေထိခိုက်အနာပြရဖြစ်တယ်ဆိုလို့ရှင
်၃ဖလဲတာဝန်ရှိတယ်ပေါ့နော်အစိုးရမှာတာဝန်ရှိတယ်အလုပ်ရှင်တွေမှာလည်းပဲတာဝန်ရှိတယ်အလုပ်သမားမှာလည်းတာဝန်ရှိတယ်အမျိုးအပြည့်နဲ့အည်သွေးမမီတဲ့ PPE တွေတင်သွင်းလာတာရောင်းချင်လို့ရောင်းနေတာအမျိုးအပြည့်မှာပဲအယုတ်လုတ်တယ်လို့လုတ်ပြီးရောင်းနေတာတွေအစိုးရကန့်သတ်ဖို့လိုပါတယ်ကျွန်တော်တို့ဒီမှာ PPE တွေစစ်ဖို့စံချိန်စံညွှန်းမရှိသေးဘူးဆိုလို့ရှိရင်လည်းပဲဒီတိကျစံချိန်စံညွှန်းစင်ကာပူစံညွှန်းစသဖြင့်ယူပြီးတော့တုံးလို့ရပါတယ် နောက်အီးစစ်တဲ့စက်တွေမရှိသေးဘူးဆိုရင်လည်းနိုင်ငံခြားနေငှားသုံးလို့ရတယ်သူတို့ဆိုတာတက်နီရှန်တွေပါခေါ်လာလို့ရတာပေါ့နော်အဲ့ဒီစက်တွေအဲ့လိုငှားလိုက်တဲ့အခါမှာသူတို့နဲ့အတူတွဲပြီးတော့မြန်မာနိုင်ငံကအင်ဂျင်နီယာဆက်ပြီးသူတို့ကတွဲပြီးတော့သင်ခန်းလို့ရပါတယ်မြန်မာလူငယ်တွေတက်ပြီးဆိုလို့ရှိရင်အဲ့စက်တွေကိုဝဲဝဲပြီးတော့ကိုယ့်အကူစစ်လို့ရပါတယ်ဒါကတော့အစိုးရအတိုင်းအနေနဲ့လိုအပ်မှာပေါ့နော်အဲ့လိုလိုအပ်ကောင်းမှန်းကိုအစိုးရအရာရှိရင်လည်းသိဖို့လိုပါတယ်နောက်ပြီးတော့တကယ်လှုပ်ချင်စီလည်းရှိပြီးတော့နောက်တကယ်လှုပ်ဖို့လည်းအရေးကြီးပါတယ်အဓိကအားဖြင့်ကျွန်တော်ထင်တာကတော့လူမဝင်ဌာနမှာတာဝန်ရှိပါလိမ့်မယ်။လူမဝင်ဌာနအောက်မှာ PPE စစ်ဆေးအရေးသတ်မှတ်လက်မှတ်ထုတ်ပေးနောက်ပစ္စည်းတွေပေါ်မှာတစ်စိတ်ကစသဖြင့်လုပ်ဖို့ဌာနတစ်ခုဖွဲ့ထားရပါမယ်။အဲဒီဌာနကနေပြီးတော့အရေးသွေးမပြည့်မီတဲ့ပစ္စည်းတွေကိုသိမ်းမယ်ပစ္စည်းတင်ပြတဲ့သူတို့အရေးယူမယ်နောက်ပြီးတော့ပစ္စည်းတွေကိုစစ်မယ်လက်မှတ်တွေထုတ်ပေးမယ်ပေါ့နော်။
အခုရေကာကွယ်ပစ္စည်းကိုမြန်မာနိုင်ငံမှာတိတိကျကျတုံးနေတာမျိုးအခုထိမရှိသေးပါဘူး။ဒါဒီပစ္စည်းရေတုံးရမယ်ဆိုတော့ပြလာအောင်လို့ဘယ်လိုလုပ်ရင်ကောင်းမလို့အကြံပေးချင်ပါလား။
အဲ့တော့ပစ္စည်းတွေကိုတုံးရကောင်းမသိအောင်လို့ကတော့ဟောပြောဝင်တွေလုပ်တယ် demonstration မှာလုပ်ပါတယ်။အဓိကတော့အစိုးရကနေပြီးတော့ဥပဒေထုတ်ပြီးတော့မတုံးမနေရလုပ်ဖို့ပါ။ PPE ကိုတင်းစားဝတ်တပ်ဖို့စနေကြကိန်းတွေသင်သင်နေဖို့နဲ့စေချောတုတ်ကနအောင်လူ့သမားတွေကိုသင်တန်းပေးဖို့လိုပါတယ်။အဲ့ဒီနန်းကိုတက်မနေရခုရည်နဲ့သတ်မှတ်ပေးထားဖို့လည်းလိုပါတယ်အခုလောလောဆယ်မြန်မာပြည်မှာ conference စာချုပ်ချုပ်တဲ့အခါမှာ HSE Health Safety and Environment နဲ့ပတ်သက်ပြီးတော့တက်မတွေ့ကြသေးဘူးလို့ထင်ပါတယ်အမှန်တကယ်က project တစ်ခုရပြီဆိုလို့ရှိရင်အဲ့ project တန်ဖိုးထဲမှာ safety နဲ့ပတ်သက်ပြီးတော့တန်ဖိုး percentage တစ်ခုထည့်ပြီးတော့တွေ့ရပါတယ်အဲ့လို safety နဲ့ပတ်သက်ပြီးတော့သတ်သမှတ်မှတ်သုံးဖို့ budget ကိုကြားရတာတော့မရှိဘူးဆိုလို့ရှိရင် safety အတွက်ဘယ်ကောင်းရောက်ကောင်နေသုံးမလဲဆိုတာဒါပြဿနာရှိပါတယ်။အရေးကြီးတာကလုပ်ငန်းရဲ့အနေကင်းရှင်းတဲ့ကျန်းမာရေးအဲ့ဥပဒေထွက်လာဖို့ပါ
။ဦးရင်းရင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်တရားစီနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။